အမေရိကန်ရွေးကောက်ပွဲမှာနယူးဟမ်ရှိုင်းယားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ် Republican Party ကကယ်လီအေးရဖြစ်လာတဲ့အတွက်လာမယ့်နှစ်မှာအမေရိကန်မှာအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူး73ရောက်ရှိလာတဲ့အထိစံချိန်တင်လိုက်ပါတယ်။ယခင်အမေရိကန်အထက်လွှတ်တော်အမတ်အေးရဒါဒီမိုကရက်ပါတီအုပ်ချုပ်ရေးမှူးလောင်း Joyce Craig ကိုအနိုင်ရရှိသွားခဲ့တာပါ။2022ခုနှစ်ရွေးကောက်ပွဲအထိကအမျိုးသမီးပြည်နယ်အုပ်ချုပ်ရေးမှူးက12ဦးပဲရှိတာပါ။အမေရိကန်အထက်လွှတ်တော်အမတ်နေရာတွေမှာလည်း New Hampshire ပြည်နယ်ကိုကိုစားပြုပြီးအမျိုးသမီးတွေကြီးအမတ်နေရာရသွားခဲ့ကြပါလေ။ယူအမ်ချာယာပြည်နယ်ဟာပြည်နယ်အုပ်ချုပ်ရေးမှူးပြည်နယ်အထက်လွှတ်တော်နဲ့အောက်လွှတ်တော်ဥက္ကဋ္ဌရာထူးတွေအပြင်အထက်လွှတ်တော်မှာပါအမျိုးသမီးအမတ်အများစုရှိနေတဲ့ပထမဦးဆုံးပြည်နယ်ဖြစ်လာခဲ့ပါတယ်။အမေရိကန်နိုင်ငံမှာပြည်နယ်58ပြီး78ပြည်နယ်မှာအုပ်ချုပ်ရေးမှူးရာထူးကိုအမျိုးသမီးတွေဘယ်တော့မှမရရှိခဲ့သေးပါဘူး။ပြည်နယ်50မှာ73ရောက်ပဲအမျိုးသမီးအုပ်ချုပ်ရေးမှူးရှိတာမို့ကိုစားပြုမှုအရဆိုရင်နည်းနေပါသေးတယ်လို့ Red Cross American အမျိုးသမီးနိုင်ငံရေးလေ့လာရေးဌာနညွှန်ကြားမှု Kelly Dittmar ကပြောပါတယ်